မင်္ဂလာပါရှင်။လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတီဗီမင်းစင်ပါရှင်။ဒီနေ့အစီအစဉ်မှာမြန်မာပြည်မှာအကြမ်းဖက်မှုတွေရပ်ဆိုင်းပြီးငြိမ်းချမ်းစွာအပြေရှားဖို့အာဆီယံကတောင်းဆိုတဲ့သတင်းနဲ့နောက်ဆုံးရသတင်းတွေသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့အရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာအရက်သားပြည်သူတွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေပေါ်အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကိုပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ပအဝင်ပတ်သက်သူတွေအားလုံးအနေနဲ့ဒီလိုအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးတင်မာမှုတွေကိုငြိမ်းချမ်းစွာအပြေရှာဖို့အာဆီယံထိပ်တန်းခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာအိုနိုင်ငံဗီယန်ချင်းမြို့မှာကျင်းပနေတဲ့အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်၊တရုတ်၊ရုရှားသုံးနိုင်ငံကိုယ်စားလှယ်တွေတက်ရောက်တဲ့အစည်းအဝေးအပြီးဇွန်လ28ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။အကြမ်းဖက်မှုကျူးလွန်ရာမှာပါဝင်သူအားလုံးကိုတိကျတဲ့အရေးယူမှုတွေလုပ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအကြက်တဲကိုငြိမ်းချမ်းပြီးရေရှည်တည်တဲ့နယ်နီးနဲ့အပြေရှားနိုင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်5ရက်ကိုပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်ပြန်လည်သုံးသပ်သွားမယ်လို့အာဆီယံကဇွန်လ28ရက်ကထုတ်ပြန်ပါတယ်။လာအိုနိုင်ငံဗီယန်ချင်းမြို့မှာကျင်းပနေတဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးကြေညာချက်မှာဖော်ပြထားတာပါ။ဒီဘုံသဘောတူညီချက်5ရက်ဟာမြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်းဖို့အာဆီယံရဲ့အဓိကရည်ညွှန်းချက်အဖြစ်ဆက်လက်တည်ရှိနေကြောင်းဒီ5ချက်ကိုအကောင့်ထည့်ဖော်ရင်းနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်သုံးသပ်ပြီးတဲ့နောက်ရရှိလာတဲ့အကြံပြုချက်တွေကိုလာမယ့်အောက်တိုဘာ6ရက်ကနေ17ရက်နေ့အထိကျင်းပမယ်44ကြိမ်နဲ့45ကြိမ်မြောက်အာဆီယံအစည်းအဝေးပွဲတွေမှာတင်ပြမှာဖြစ်ကြောင်းပြောပါရယ်မြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအာဆီယံရဲ့လုပ်ငန်းစဉ်တွေမှာပြည်သူကိုယ်စားပြုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံဆောင်ရွက်သွားဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်။လာအိုနိုင်ငံမှာကျင်းပနေတဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့ပတ်သက်ပြီး NUG ကဇွန်လ28ရက်နေ့ကသဘောထားကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။အာဆီယံဘုံသဘောတူညီချက်5ရက်ကိုပြန်လည်သုံးသပ်တာနဲ့အကောင့်ထည့်ဖော်တဲ့လုပ်ငန်းတွေအပါအဝင်ထိတွေ့ဆက်ဆံမှုတွေမှာ NUG တိုင်းရင်းသားတွေအရက်ဖက်အဖွဲ့အစည်းတွေနဲ့သာဆက်ဆံဖို့အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေကိုကိုစားပြုပါဝင်စေတာဟာစစ်တပ်ရဲ့အကျိုးစီးပွားကိုသာထင်ရှားစေပြီးမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့အကျိုးစီးပွားကိုကိုစားမပြုဘူးလို့လည်းရေးသားထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကစစ်ကောင်စီတပ်ရဲ့912စစ်မြေပြင်အင်ဂျင်နီယာတပ်ရင်ခလာရ41တက်ရင်နဲ့ဟိုပိတ်တိုးဂိတ်တွေကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန်တက်မရော MNDAA ကဇွန်လ28ရက်နေ့မှာထုတ်ပြန်ပါတယ်။912စစ်မြေပြင်အင်ဂျင်နီယာတက်ရင်ကိုသိမ်းပိုက်နိုင်တဲ့ရုပ်သံကိုဇွန်လ28ရက်နေ့ကထုတ်ပြန်ခဲ့ပြီးဘယ်နေ့ကအပြီးသက်သိမ်းပိုက်တယ်ဆိုတာကိုတော့ပြောဆိုထားတာမရှိပါဘူး။ခလာရ41တက်ရင်ကိုတော့ဇွန်လ25ရက်နေ့မှာသိမ်းယူနိုင်တယ်လို့ MNDAA ကထုတ်ပြန်ထားပါတယ်။အလားတူဟိုပိတ်တိုးဂိတ်ကိုတော့ဇွန်လ26ရက်နေ့ညနေကသိမ်းယူနိုင်ကြောင်းနဲ့ကြန့်ရှိနေတဲ့စစ်ကောင်စီတပ်သားတွေကိုရှင်းလင်းနေတယ်လို့ရေးသားထားပါတယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းတောင်ပေါ်မှာရှိတဲ့စစ်ကောင်စီတပ်ရဲ့လက်အောက်ခံရဲကင်းကိုသိမ်းယူခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကဇွန်လ28ရက်နေ့ကထုတ်ပြန်ပါတယ်။အမှတ်1စစ်ဒေသမန္တလေးတိုင်း PDF တာဝန်ခံကိုကဲရေးယုံကိုကဲမှုနဲ့အမှတ်3အထူးတပ်ရင်းနဲ့တပိတ်ချင်းမြို့နယ်ပါကာဖာတို့ပူးပေါင်းပြီးဇွန်လ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့တာလို့ဆိုပါရယ်။ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်ခလဲလွီထူမှာကျေးရွာပေါင်း24ရွာရေကြီးနှိမ့်မြုပ်နေပြီးထောင်ထဲချီတဲ့ဒေသခံတွေစားနပ်ရိက္ခာဆေးဝါးနဲ့အမိုးကာတွေအေးပေါ်လိုအပ်နေတယ်လို့ KNU ပဲခူးကဇွန်လ28ရက်နေ့ကထုတ်ပြန်ပါရယ်။ညောင်လေးပင်ခရိုင်အနှံ့မိုးဆက်မပြတ်ရွာသွန်းတာကြောင့်ရေကြီးရေရှမ်းနေပြီးဒေသခံတွေဘေးလွရာကိုတိမ်းရှောင်နေရတယ်လို့ဆိုပါရယ်သတင်းဆောင်မအစီအစဉ်မှာမိုးဆက်မပြတ်ရွာသွန်းနေတာကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ဘေးတစ်လျှောက်ဆစ်ဘေးဒုက္ခသည်စခန်း၄ခုရင်းနှီးမြုပ်နေပါတယ်မဝေမှာထွန်းကတင်ပြပါမယ်ရှင်
မိုးကြီးနေတာကြောင့်ထိုင်းမြန်မာနယ်စပ်ကတောင်ရင်မြစ်ရေတက်နေပြီးတော့မြစ်ဘေးမှာရှိတဲ့ဒုက္ခသည်စခန်းတွေထဲ၄ခုလောက်ရေနစ်မြုပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။သေတော်ဘူးလော့ခေါ်ကနဲလီထနဲ့ဗလဲရုစခန်းတွေရေနစ်မြုပ်နေပြီးတော့အဲ့ဒီစခန်းတွေကလူပေါင်း600လောက်ရွှေ့ပြောင်းနေရပါတယ်။ တချို့ကတော့ထိုင်းဘက်ရွှေ့သွားကြတယ်လို့တချို့ကတော့နီးစက်ရကုန်းမြင့်ပိုင်းတွေကိုရွှေ့ကြပါတယ်ဒီဒုက္ခသည်တွေဟာကင်းပြင်းနဲ့မြောက်ရီမျိုးနယ်ကတိုက်ပွဲတွေကြောင့်တောင်ရင်မြစ်ဘေးမှာစခန်းချခိုလုံနေကြသူတွေဖြစ်ပါတယ်ရင်နှမြုပ်နေတဲ့စစ်ဘေးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေဟာရေဘေးကြောင့်ရွှေ့ပြောင်းရချိန်မှာအ धिक စားနပ်ရိက္ခာလိုအပ်နေတာဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီနေတဲ့စခန်းတာဝန်ခံတယောက်ဖြစ်တဲ့ဒေါ်ယီယီဝင်းကပြောပါတယ်
။အော်ရေရောက်တာဒီဒီဘောဘိုးစခန်းတော့ရောက်တယ်။ချောင်းပွေးရလူတွေတော့ရှောင်ပြောင်းရတာပေါ့နော်။ဒီဘောဘိုးစခန်းရှိတယ်၊လက်ခော့စခန်းရှိတယ်၊ကနေလေးထားရှိတယ်။အဲပလက်တိုကတော့ရေမြုပ်တယ်ရေပြောင်းရွှေ့နေထိုင်ရတယ်။ဒီပလက်တိုမှာကျတော့ဆက်ကဆာဆွဲထားတော့ရွာမှာပြန်နေလို့မရဘူးလေ။ညတော့ထိုင်းဘက်ကအချမ်းလေးမှာသူတို့နေကြတယ်။စစ်တောင်တွေကခုကဘာလို့လဲဆိုတော့သူတို့ကမိုးတွေတအားရွာရွာတော့ဇာနဲ့ရိုက်ခိုက်ရောအခက်အခဲဖြစ်နေတယ်။အဲရေတွေတအားကြီးပြီးတော့ချောင်းရေတွေရှံပြီးတော့ခုပေးချအောင်စခန်းတွေတချို့နေရာတွေမှာနေရာတွေကြောက်ရွှေ့ထားရတာပေါ့
။မိုးဆက်မပြတ်ရွာနေလို့တောင်ရင်မြေကြီးဟာ 1.5 မီတာအထိမြင့်တက်လာပြီးတော့ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်နဲ့မြောက်ရီမြို့နှစ်ဖက်စလုံးမှာရေကြီးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံဘတ်ချန်းကချစ်ချစ်ရတတာအမှတ်1နဲ့အမှတ်2ထိတ်နေရတွေဝါစခင်မဲတောင်ဟွေးကလုတ်ကြောက်ခက်မဲကိုကင်စတဲ့ကျေးရွာတွေမှာလည်းရေဖုံးလွှမ်းနေပါတယ်အဲ့ဒီနေရာတွေမှာမြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားအများစုနေထိုင်ကြပါတယ်မဲဆောက်မြို့နဲ့ကဲ့ရက်ဖုတ်ဖရမြို့မှာနေထိုင်သူတဦးကမိုးများလွန်းလို့လူနေအိမ်တွေရေနစ်မြုပ်ကုန်တယ်လို့ပြောပါတယ
်ဟာကြောက်ခက်ကမ်းနဲ့နေတဲ့နေရာကြတော့ရေမြုပ်တယ်ထဆိုင်ရတော့ကုန်မြုပ်ပြီးကျောက်ကဟိုဘက်ကိုရောပြက်ဖြုတ်လို့မရဘူးဖြစ်နေပေါ့။ဟိုတပည့်ဖိုးဘက်မှာတော့ရေတော့မကြည့်ဘူး။လမ်းတွေပြက်ပြီးတော့ထိုးချက်တွေလည်းတော့မနေသွားရတယ်။ပြီးတော့ရေစီးနဲ့ကားချိုးရောတာတွေပဲရှိရောတာအဲ့ဒါတွေပဲပြင်ဆင်ထုတ်တာ
။ထားဆိုင်တပည့်ဖိုးရွာတွေဟာထိုင်းနိုင်ငံဖုတ်ဖရမြို့နယ်တွေကကရင်တိုင်းသားတွေအများစုနေထိုင်ကြတဲ့ရွာတွေပါ။လေးရဆက်တိုက်မိုးကြီးခဲ့တာကြောင့်ဇူလိုင်လ26ရက်နေ့မနက်အစောပိုင်းကစပြီးတော့မဲဆောက်မြို့ဘက်အချမ်းချစ်ကြည်ရေအမှတ်တက်တရားထိတ်ကနေတောင်ရင်မြစ်ရေဟာရေပြင်ကျဲကြီးလို့ဖြစ်သွားပြီးတော့လူနေအိမ်တွေရေနစ်မြုပ်ကုန်တယ်လို့အမှတ်တရပစ္စည်းရောင်းတဲ့ဈေးတွေလည်းပိတ်လိုက်ရပါတယ်။နေကမ်းဘေးရွာတွေတဲကနေအိမ်ခေါက်မိုးတွေအထိရေလွှမ်းလာတာကြောင့်ထိုင်းအာဏာပိုင်တွေလည်းကယ်ဆယ်ရေးတွေလုပ်နေပါတယ်။တောင်ရင်မြစ်ကမ်းဘေးဝါစခင်းရွာကမြမအလုသမားတွေရှိတဲ့နေရာလဲရင်နှမြုပ်ကုန်ပြီလို့အမိမဖော်လို့တဲ့မဲဆောက်မျိုးရောက်ရွှေပြောင်းအလုပ်သမားတယောက်ကပြောပါတယ်မြန်မာဘက်အချမ်းမြောက်ရီမျိုးမှာလည်းအနေမိုင်းရက်ကွက်၄ခုလောက်မှာဇူလိုင်လ25ရက်နေ့ကစပြီးတော့ရင်နှမြုပ်သွားပါတယ်တောင်ရင်မြစ်ရေဟာရေအလွန်အစီးတန်ပြီးတော့နောက်ထပ်ဆက်လက်မြင့်တက်လာဖို့ရှိနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်စစ်ကောင်စီရဲ့မိုးလေဝသဌာနကလည်းတောင်ရင်မြစ်ရေဟာမြောက်ရီမျိုးအတွက်ဆိုးရင်ရေမတ်အထက်၁၂ပေလောက်ကိုကျော်လွန်ရောက်ရှိနေတယ်လို့ဇူလိုင်လ28ရက်နေ့မှာကြေညာထားပါတယ်ရှင်
။ဆက်လက်ပြီး RFA ဝိုင်းတော်သားစောဖိုးခွအပတ်စဉ်တနုနေနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတော်လွှားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင
်။ဆေးရကြော်ကြခဲ့တဲ့ဘင်္ဂလားဒေ့ရှ်ကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းသေဆုံးတဲ့သူအယောက်200နီးပါးရှိခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေကဖော်ပြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေတဟုန်တို့ကြီးလာတဲ့အချိန်မှာပဲအစိုးရကအင်တာနက်လိုင်းတွေကိုပိတ်ချလိုက်ပြီးတော့ဆန္ဒပြတဲ့သူတွေကိုနှိမ်နင်းပါတယ်။ကျောင်းသားခေါင်းဆောင်တွေနိုင်ငံတကျွတ်လှုပ်ရှားသူတွေအပါအဝင်လူပေါင်း 1,600 လောက်အဖမ်းခံခဲ့ရတယ်လို့ Reuters သတင်းကဖော်ပြပါတယ်။လာခလှုပ်ရှားကောင်းတဲ့အစိုးရအလုပ်ရာဒူးနေရာ30ရာခိုင်နှုန်းကျော်ကိုစစ်ပြန်သားသမီးတွေနဲ့တခြားအခွင့်ဒုက္ခတွေအတွက်ခွဲဒန်းချမှတ်ပေးထားတဲ့စနစ်ကိုမကြိုက်လို့ကျောင်းသားတွေဆန္ဒပြကြတာပါပြီးခဲ့တဲ့အင်္ဂါနေ့မှာဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအဲ့ဒီစနစ်ကိုပြင်ဆင်လိုက်ပြီးတဲ့နောက်လက်တလောဆန္ဒပြတနေတိတ်ဆိတ်နေတယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာနီပေါ်နိုင်ငံရဲ့မြို့တော်ကတ်မန်ဒူမှာဗုဒ္ဓဘုနေကဆော်ရာအဲလိုင်းရဲ့လေယာဉ်ငယ်လေးတစ်စီးပြတ်ကျသွားပြီးတော့လူ18ယောက်သေဆုံးသွားပါတယ်လေရင်မောင်းတဲ့သူတအုပ်ပဲပြင်းထန်တံရတွေနဲ့အသက်ရှင်ကျန်ပြီးတော့ကျန်တဲ့သူတွေအလုံးသေဆုံးသွားတာပါအဲ့ဒီလေရင်အတွက်လိုအပ်တာတွေပြုပြင်ထိန်းသိမ်းရေးလုပ်ဖို့တခြားလေစိတ်တခုကိုပြန်သိမ်းရင်းနဲ့အခုလိုပြတ်ကျတာလို့လေစိတ်တာဝန်ခံကပြောပါတယ်လေရင်ပေါ်မှာပါသွားတဲ့သူအများစုဟာဆော်ရာအဲလိုင်းရဲ့လေချောင်းထိန်းသိမ်းရေးကျွမ်းကျင်အလုပ်သမားတွေဖြစ်ကြပြီးတော့ကလေးတယောက်လည်းပါပါတယ်တောင်တန်းတွေများတဲ့နီပေါ်နိုင်ငံကိုလေချောင်းနဲ့ခရီးသွားဖို့အတွက်အခက်အခဲတွေရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ Taiwan ကျွန်းဆွဲကိုဝင်ရောက်တဲ့အင်အားဖြင့် Gami Typhoon မုန်တိုင်းတန်ကြောင့်ဖိလစ်ပိုင်နိုင်ငံမြို့တော် Manila အပါအဝင်ဒေသတော်တော်များများမှာလည်းဗုဒ္ဓဘူးနေကမိုးသည်ထန်စွာရွာသွန်းပြီးတော့ရေကြီးရေလျှံခဲ့ပါတယ်။ Manila မြို့ထဲကနေရာတော်တော်များများကိုလှေတွေနဲ့သွားနေရပြီးတော့တချို့နေရာတွေဆိုလို့ရှိရင်လေပင်လောက်အထိရေမြုပ်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကျောင်းနေအားလုံးကိုလည်းပိတ်ထားပြီးတော့အစိုးရကသဘာဝ BN ရဲ့အရေးပေါ်အခြေအနေကြီးညာထားပါတယ်။မုံတိုင်းကျောင်းလူ12ယောက်ထပ်မနေသိဆုံးခဲ့ရပြီးတော့လူ6သိန်းကျော်နေရာရွှေ့ပြောင်းနေရတာဖြစ်ပါလေခင်ဗျာ။တရုတ်နိုင်ငံမှာတော့ပင်စင်ယူနိုင်မဲ့အသက်အရွယ်ကိုတဖြည်းဖြည်းတိုးမြှင့်ဖို့အတွက်အာဏာပိုင်တွေကစီစဉ်နေပါတယ်။9နှစ်တကြိမ်လောက်တဲ့ကွန်မြူနစ်ပါတီထိတ်သိအစည်းအဝေးအပြီးတနင်္လာနေ့ကအခုလိုဆုံးဖြတ်ချက်ထွက်လာတာပါ။အခုလက်တလောအမျိုးသားဆိုလို့ရှိရင်အသက်60မှာပင်စင်ယူလို့ရပြီးတော့အမျိုးသမီးဆိုလို့ရှိရင်တော့အလုပ်ပေါ်မှာမူတည်ပြီးတော့အသက်50ဒါမှမဟုတ်55နှစ်မှာပင်စင်ယူခွင့်ရှိတာဖြစ်ပါတယ်။အသက်ပြည့်လို့ပင်စင်ယူတဲ့သူတွေကများလာပြီးတော့တပ်ပြည့်ပင်စင်လာစားပေးဖို့အတွက်ငွေကြေးအခက်အခဲဖြစ်လာနေတာကြောင့်အခုလိုတိုးမြင့်မှုဖြစ်လာတာပါ။တရုတ်လူမှုကွန်ရက်စာမျက်နှာတွေမှာတော့ပင်စင်တပ်တန်းတိုးမဲ့ကိစ္စကိုလက်မခံဘဲနဲ့ပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါလိမ့်ခင်ဗျာ။ထိုင်းနိုင်ငံမှာဒီနှစ်ဇန်နဝါရီလကနေဇူလိုင်လလယ်ပိုင်းအထိ6လကျော်အတွင်းမှာခရီးသွားဧည့်သည်19တန်ခွဲကျော်ရှိခဲ့တယ်လို့အာဏာပိုင်ကပြောပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ထပ်30ရာခိုင်နှုန်းကျော်စံချိန်တင်မြင့်တက်သွားတာလို့ဆိုပါတယ်။ဒီတစ်နှစ်လုံးမှာလူသန်း40လာရောက်လည်ပတ်ဖို့အတွက်အစိုးရကမျှော်လင့်နေတာပါ။ခရီးသွားလုပ်ငန်းနဲ့အဓိကရပ်တည်နေတဲ့ထိုင်းနိုင်ငံဟာကိုဗစ်ကာလကဆုံးရှုံးထားတဲ့ဝင်ငွေတွေကိုပြန်ဖတ်ဆင်နိုင်ဖို့ခရီးသွားတွေကိုပို့ပြီးတော့ဖိတ်ခေါ်နေပါတယ်။ကမ္ဘာနိုင်ငံပေါင်း63နိုင်ငံကိုဗီဇာမလိုဘဲနဲ့ထိုင်းနိုင်ငံထဲဝင်ထွက်သွားလခွင့်ပြုထားပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကပ
ါ။အခုတစ်ခါမှာတော့ရခိုင်တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်။တာလီဇောမူထားပါရှင်ပါ။အာရိဖယ်ခိုင်ဘာသာဆက်ကနေကိုစပါရဲ့ဒီတဘက်မှာတော့ရခိုင်ပင်နယ်တွန်းကထူခါရဲတတော်ဖိုက်ရှင်ဒီကိုတောင်ပရာပြည်ပေါ်ခိုင်ပါရဲ
။ရခိုင်ပင်နယ်တောင်ကုန်းသံတွေကွာစားရဲသုံးမလို့နေမှာဇူလိုင်24ရက်နေ့ကစလို့ rebate and rain နဲ့ crowning ရပါရဲ။မိုးဆာမပရရော်နေရဲတော်တန်နဲ့ရှောင်းရီမွန်တာလာဗနာမရနေပိုင်းက record ကျရောကနေဒီ rain နိုင်မလို့နေခဲ့သပါကုညင်ကေဆွေးလုတ်တဲ့ဖွေးစစ်တီနေနဲ့လေဒေတာတော့တိုက်ပွေးဒီကောက်ကုညင်ကေဆွေးလုတ်ဖို့ခါနေပါတယ်ရောင်းကောင်ရီနိုင်မလို့နေတဲ့ဒေတာကပရီတီဘေးကောင်ရနေရာတိကိုမိမိအစီအစဉ်နဲ့ free brown နဲ့ကြတယ်လို့ဒေတာခန်တီကပြောပါတယ်လာဟင်ရီဂရီရီလီယံဖရိုင်းနေရတဲ့တန်တွေးမှာတိုက်ပွေးဒီ brown ထက်နေမနာတောင်ကုန်းမလို့နေမှာတော့တိုက်ပွေးဒီခက်ဆစ်စိတ်ဖရိုင်းနေပါတယ်ရောင်းကောင်ဒေတာခန်တီဆိုစိုက်ဘေးဒန်တီတော့မကရီဘေးဒန်ကိုပါတပ်ရိုင်းနာခန်စားနေကြရဆိုပါရခိုင်ပြည်နယ်ဘူးတီတော်မလို့နေကခမိန်စိုက်ဘီဒုက္ခတဲ့အမျိုးသားခဏရောက်သေဖရခင်ခါရရီလိုအရခတ်တော့အေကဂျလိုင်းနစီတရနီမှာထူပြင်ပါတယ်ဂျလိုင်းစေရှာရနီကနေဝဒုတ်ရှုပ်ဖို့ထွာလာခဲ့ဆိုဖိုင်ပနာတရာကရာတီပရန်ရောင်းမလာတဲ့တော်တာနဲ့လိုက်လံရာခွေရဲ့အခါမှာဇူလိုင်6ရက်နေ့မှာ3ရက်ဇူလိုင်20ရက်နေ့မှာ4ရက်စုစုပေါင်းခဏရောက်သီဆုံးနေစို့ကိုတွင်ဟင်ခါဆော့ဖရိုက်ပါရယ်သီဆုံးသူဒီဆိုဥကရာထွန်းဦး30နိုင်ဦးထွန်းနိုင်ဦး29နိုင်ဦးမမောင်35နိုင်ဦးအောင်ဂရီ50နိုင်ဦးမောင်ထွန်း35နိုင်ဦးကျော်လာ54နိုင်နဲ့ဦးဦးလှထွန်း45နိုင်ရောဖရိုက်ပါရယ်သူတို့ဆိုဘူးတီတော်မတို့ကမဲလီရီကော့ကဂန်နာရီစိတ်ပိဆောင်စခဲမှာ2019ခုနှစ်ကတည်းကစိတ်ဆောင်နေခဲ့သူဒီပါအေအာတို့သီဆုံးသူခဏရောက်ကိုစိုက်ကောင်စီကတောင်းတင်းပြမနာလာနာတက်ဆောင်ပြထားသူတွေကတေဖရခါဆော့ဖရိုက်ပြီးကျူလန်သူတွေကိုလာတုံးပရင်လာဘလို့ထုတ်ပြန်ရှာမှာဖော်ပြထားပါတယ်
။ဇလောင်းဒီအပြီမှာဆောက်ပါကန်နာကိုကိုမမကဆာလာတောင်းပြပြလာဖို့ဖရိုက်ပါတယ်
။ရခိုင်ပြည်နယ်တန်တွေးနဲ့ဂေါ်မရုံတွေကိုစားသွေးထားတဲ့တန်ထားတီကိုဇူလိုင်24ရက်နေ့မှာစိုက်ကောင်စီကမိုင်းခွေဖျက်ဆီးလိုက်တယ်လို့ဒေသခံတီကပြောပါတယ်။ဖျက်ဆီးခံရတဲ့တန်ထားတီထဲမှာသင်တွေးမရုံတွေကဆောင်းတောင်ကလေးတန်တာတရာပွန်ကွန်တန်တာ၊သာယာကွန်တန်တာနဲ့ဂွမ်မရုံတွေကဂျင်ဒလီမရုံ၊ရှောင်းကွန်တန်တာတို့ပေါင်းပါရယ်။ရောင်းတန်တာတိဆိုအရခတ်တက်တော် AA ကထိုးဆိုင်ဆောင်တိုက်ခိုက်ရတဲ့အခါအရေးပါရယ်လန်ကောင်ပေါ်မှာမုန်တီရှိရတော့ဆိုပါရယ်။တဖားမှာလည်းသင်တွေကနေဂွာကနေတဆောင် AA ရာဝတီနဲ့ရင်ကုန်တိုင်းအထိလာတာပေါ်စားသွေးထားတဲ့အဝေးဘရီလန်မဘူကတန်တာတိလေးဖိုက်ပါရယ်။ AA ဆိုသင်တွေမရုံဘောကိုထိန်ချုပ်ထားပြီးနောက်ပိုင်းတဲဆုပ်လာတဲ့စိုက်ကောင်စီကိုထိုးဆိုင်ဆောင်တိုက်ခိုက်နေတဲ့တော်တာနဲ့အနေကတန်ထာတီကို AA မလာနိုင်အောင်ဖြားစီလိုက်ဆိုလို့ဒေသခံတီကပြောပါရယ်စိုက်ကောင်စီဆိုတာစိုက်တွေကမောင်ရှောင်းတန်ထာမောင်တော်နဲ့ဘူးတီတောင်ကတန်ထာတချို့မအီတန်ထာနဲ့တောင်ကောကကြောက်ကြီးပေါတန်ထာတီကိုလည်းဖြားစီထားပါသေးရင်သင်တွေမျိုးနဲ့မှာတခုတည်းရာကြံရှိနေသေးတယ်မောင်ရွှေလေးတွေတဲ့ကို AA ကထိုးစိုက်ဆောင်နေပါစိုက်ကောင်စီကလည်းကရီရီလီနဲ့ခုခင်းနေတဲ့တော်တာနဲ့တိုက်ပွေးတီကတော့ prompt handling ပါရယ
် Arif ခိုင်သာသားစိုက်ကိုစောင်းမြနာဆောင်ပြခခဲ့တဲ့တော်တာချောင်ပြလောင်းဖုန်းလဲရှမ်းမြေခဲ့ပါသည်ယေဇူးတောင်ပါရယ်ကျွန်တော်ကတော့အောင်သူပါ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်
Radio Free.